history အပေါ်ပြီးခဲ့တဲ့တင်းငင်းတွေနေကမကြုံစဘူးတိုက်ခိုက်မှုတွေကိုလက်တုံပြန်ရေးမှာအီရန်ရဲ့ချင်းချောက်မှုတွေကအဟံတာမဖြစ်စေဘူးလို့ Israel ကာကွယ်ရေးဝန်ကြီးကအင်ကာနေမှာပြောပါတယ်။ Israel နိုင်ငံမြောက်ပိုင်းကိုတွားရောက်ခဲ့တဲ့ကာကွယ်ရေးဝန်ကြီး Yoav Gallant ရဲ့ပြောဆိုချက်ကိုရည်ညွှန်းကြတာဖြစ်ပါတယ်။အီရန်တို့ဟာတိုက်ခိုက်မှုမှာမအောင်မမြင်ဖြစ်ခဲ့ပြီး Israel ကိုတားဆီးဟန်တားရမှာလဲချက်ရှုံးလိမ့်မယ်လို့ Israel ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ကြောင်းကာကွယ်ရေးဝန်ကြီးဌာနကဖော်ပြပါတယ်။အီရန်မြေပေါ်ကနေပထမဆုံးတော့တိုက်ခိုက်ခဲ့တဲ့အီရန်ရဲ့ Israel ကိုတိုက်ခိုက်မှုမှာပေရင်တပ်ဒုံးကျည်အစင်130 Cruise ဒုံးကျည်အစင်30တကြောင်သွားဖောက်ခွဲပစ္စည်းတပ်မောင်းသူမဲ့ Drone ရှင်ပြန်အစင်150ကျော်ပါဝင်ကြောင်းအမေရိကန်အကြီးတန်းတာဝန်ရှိသူတွေကပြောပါတယ်။အီရတ်၊ Syria နဲ့ Yemen တို့မှာရှိနေတဲ့အီရန်ကိုစားဆောင်ရွက်နေတဲ့တပ်ဖွဲ့တွေလည်းဒီတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့လည်းသူတို့ကပြောပါတယ်။လက်တုံပြန်ဖို့စဉ်းစားနေတဲ့ Israel ကိုအီရန်တာဝန်ရှိသူတွေကတော့နှုတ်နဲ့အချင်းချင်းသတိပေးနေတာဖြစ်ပါတယ်။အီရန်ရဲ့အကျိုးစီးပွားတွေကိုထိခိုက်စေတဲ့ Israel ရဲ့လုပ်ရက်တွေကိုအီရန်ဆိုရဘက်ကအလင်းမြန်ပြင်းပြင်းထန်ထန်တုံ့ပြန်ဖို့အခိုင်အမာပြောဆိုထားတာဖြစ်ပါတယ်ရှင်။